ဟုတ်ကဲ့ရှင်ဆိုအမေရိကန်ပြည်ထောင်စုမှာနေထိုင်ကြတဲ့မြန်မာနိုင်ငံသားဥယျာဉ်ဟာ3သိန်းရှိသွားပြီလို့စာတမ်းထုတ်ပြန်လိုက်တယ်ဆိုတော့ဒီစစ်တမ်းကိုဘလို့များကောက်ခံယူခဲ့တာပါလဲရှင်အထူးသဖြင့်ဘယ်နှစ်ပိုင်းခြားအတွင်းမှာပေါ့နော်ဒီကြပေါ့လူဥယျာဉ်စီးရင်ရှိတယ်လို့ပြောနိုင်မလဲရှင
်ဟုတ်ကဲ့ခင်ဗျကျွန်တော်တို့ဒီလူဥယျာဉ်စီးရင်ကိုတာဒီလောက်တဲ့အချိန်မှာ2000ကနေပြမ2016ဒီနှစ်ထိကိုလောက်ရတာဖြစ်ပါတယ်ပြမဥစုအနေနဲ့အဲ့ဒီဟာကို State Department ရဲ့ Statistics ကိုကြည့်မယ်ဆိုလို့ရှိရင်3,600ကျော်ကအဲ့ဒီအတော်အတွင်းမှာဒုက္ခတဲ့အနေနဲ့ဝင်လာတာဖြစ်တယ်။ဒါမဲ့လို့ကျွန်တော်တို့3သိန်းဆိုတဲ့နေရာမှာအဲ့ဒီမတိုင်ခင်မှာဝင်လာတဲ့ဒီစင်ရင်းရယ်ပြီးတော့မှမိသားစု family reunification လို့ခေါ်တဲ့အဲ့ဒီလမ်းနဲ့တခြားဤအမျိုးမျိုးနဲ့ဝင်လာတဲ့အကုန်လုံးမြန်မာသားတွေကိုကျွန်တော်တို့တွေ့ရတာဖြစ်ပါတယ်။အဲ့တော့အမေရိကန်နိုင်ငံမှာသုံးသိဟာဆိုလို့ရှိရင်အကုန်လုံးပါတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်ဟုတ်ကဲ့ခင်ဗျ
ဟုတ်ကဲ့ရှင်ဆိုတော့အမေရိကန်ပြည်တော်စုကိုရောက်လာကြတာကအများစုကဘယ်လိုပုံစံနဲ့ရောက်လာကြတာတွေ့ရပါလဲရှင
်အဲ့ဒီတန်းမှာ3,600ကျော်ဟာဆိုလို့ရှိရင်ဒုက္ခတဲ့အနေနဲ့ရောက်လာတာဖြစ်ပါတယ်စစ်ဆိုးရာခိုင်နှုန်းကသူတို့အမျိုးမျိုးညှပ်ပတ်နှိပ်စက်တဲ့အမျိုးမျိုးကြောင့်ထိုင်းတို့ဒီမလေးရှားတို့အိန္ဒိယတို့ထွက်ပြေးရမှာအက်မှာကနေတစ်စင်the state department program money from our winner that ဖြစ်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့မြန်မာနိုင်ငံသားဥယျာဉ်3သိန်းကအမေရိကန်ပြည်ထောင်စုထဲမှာဘယ်ပြည်နယ်မှာအများဆုံးနေထိုင်ကြတာတွေ့ရပါလဲရှင
်ခုကျွန်တော်တို့ research တွေ့ရှိချက်အရဆိုလို့ရှင်ရင် Indiana ပြည်နယ်မှာ2,000ရှိပြီးတော့မှ Texas ပြည်နယ်မှာလည်းအဲ့လောက်ရှိနေတာကိုကျွန်တော်တွေ့ရတယ်ပြီးတော့ California နဲ့ New York တို့ပြီးတော့ဒီ Arizona ပြည်နယ်အဲ့ဒါတွေမှာလည်းများလာတာကိုကျွန်တော်တို့တွေ့ရတယ
်ဟုတ်ကဲ့ဆိုတော့ကိုလိုက်စာတို့ထုတ်ပြန်တဲ့ဒီစစ်တမ်းနဲ့မှာအခုအမေရိကန်ကိုရောက်နေကြတဲ့ပေါ့နော်မြန်မာအမေရိကန်သားတွေတဲကလူငယ်တွေဒီတက္ကသိုလ်တက်တဲ့ရာဂိုင်နှုန်းကလည်း83ရာဂိုင်နှုန်းလောက်အထိလေးနှစ်အတွင်းမှာမြင့်တက်လာပြီလို့လည်းဖော်ပြတာတွေ့ရပါတယ်ဆိုတော့ဒီလူငယ်တွေစာသင်တဲ့နှုန်းပေါ့နော်အမေရိကန်မှာစာသင်တဲ့နှုန်းနဲ့ပတ်သက်လို့ရောဟိုဘယ်လိုများစစ်တမ်းကောက်ယူခဲ့တာပါလဲရှင
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကောက်ယူတဲ့ချိန်မှာဒီနွေရာသီမှာပေါ့လေမနစ်ကသူတို့ high school ပြီးသွားပြီးတော့မှကောလိပ်တခါလဲဝင်သွားတဲ့စီးရီတွေကိုကျွန်တော်တို့ကောက်ရတာဖြစ်တယ်အဲကောက်တဲ့နေရာမှာ high school တိုးလေးခုကိုကျွန်တော်တို့ focus ပြီးတော့မှကောက်ရတာဖြစ်ပါတယ်2013မှာသူတို့ college ဝင်နှုန်းက43ရခိုင်နှုန်းဖြစ်ပြီးတော့မှဒီနှစ်မှာဆိုလို့ရှိရင်80ရခိုင်နှုန်းတက်လာတာကိုတွေ့ရတယ်အဲတော့83ရခိုင်နှုန်းတက်သွားတယ်လို့ပြောလို့ရပါတယ
်ဟုတ်ကဲ့ဆိုတော့ American ကတက္ကသိုလ်တွေမှာစာသင်နေကြတဲ့မြန်မာလူငယ်တွေအများစုကဟိုဘလို့ပညာရက်မျိုးတွေကိုသင်ကြတာများပါလေရှင်ဥပမာကွန်ပျူတာဘိုင်းအင်ဂျင်နီယာဘိုင်းစေပညာဘိုင်းပေါ့အများစုကဘယ်မှာသင်နေကြတာမျိုးတွေ့ရပါလေရှင
်ဟုတ်ကဲ့တရားစင်ဝင်စားစီရတခုကောင်းတာကျွန်တော်တို့အမျိုးသမီးတွေဆိုလို့ရှိရင်စေပညာနဲ့ဒေါက်တာနတ်ဆစ်အဲ့ဒီဘိုင်းမှာသူတို့ဝါသနာကိုတွေ့ရတယ်ပြီးတော့မှရောက်ကြတဲ့လေးတွေဟာဆိုလို့ရှိရင်အင်ဂျင်နီယာတို့ဒီကွန်ပျူတာဆိုင်းစ် IT နဲ့ business တွေသူတို့ဝါသနာပါတော့တွေ့ရပါတယ်ဒါမဲ့တချို့တွေဒီ liberal arts နဲ့ the hard science တွေမှာသူတို့လုပ်နေကြအောင်လဲကျွန်တော်တို့တွေးရှိရပါလားဟုတ်ကဲ့
ဟုတ်ကဲ့အခုဒီထုတ်ပြန်လိုက်တဲ့စစ်တမ်းအရာမြန်မာနိုင်ငံသား3သိန်းလောက်ကအမေရိကန်ပြည်ထောင်စုမှာဘလို့အလုပ်လုပ်ကင်နေကြတာကိုရောအများစုတွေ့ရတာရှိပါလဲရှင
်ဟုတ်ကဲ့အခုလုံးလုံးဆယ်မှာဆိုလို့ရှိရင်အခုကျွန်တော်တို့ community ကအခုမှပဲစားလာတယ်တိတ်မကြသေးဘူးအနည်း20 30လောက်ပဲစားရသေးတယ်ဆိုတော့အခုမှပဲ college တွေလည်းဝင်ပြီးတော့မှဒီ degree တွေလက်စားရလာတာကိုကျွန်တော်တို့တွေ့ရတယ်။ဆိုတော့ဒီ degree ရတဲ့လူတွေဆိုလို့ရှိရင်သူတို့အလုပ်အခွင့်တွေလည်းကောင်းပါတယ်။ဒါပေမဲ့တော်တော်များများကျွန်တော်တို့မြန်မာအတိုင်းအဝန်အကုန်လုံးချိုးပြီးမှကြည့်မယ်ဆိုလို့ရှိရင်သူတို့က labor intensive ဒီအလုပ်အခွင့်နည်းနည်းကျန်းတယ်ပြီးတော့မှအပေးဒီ salary လည်းတိတ်မကောင်းဘူးနေရာတွေမှာသူလုတာကိုတွေ့ရတယ်။ဒါပေမဲ့ဒီ college သွားနှုန်းနဲ့ဒီ high schoolသူတို့ပြီးတဲ့နှုန်းကိုကြည့်မယ်ဆိုလို့ရှိတော်တော်လေးအားရစရာကောင်းလဲဆိုတော့ကျွန်တော်တို့အနာကတ်အတွက်မျှော်လင့်စရာကောင်းတယ်လို့ကျွန်တော်ပြောလို့ရပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့အခုအမေရိကန်ပြည်ထောင်စုထဲမှာဒီမြန်မာနိုင်ငံကအိန္ဒိချင်းတခြားနိုင်ငံတွေပေါ့ဥပမာအီယာတို့ဗီယက်နမ်တို့ထိုင်းတို့လာအိုတို့တရုတ်တို့เนาะအဲ့လိုနိုင်ငံတွေနဲ့ရှိရင်ဒီမြန်မာနိုင်ငံသားတွေရဲ့ဒီအလုပ်အကိုင်နဲ့နေထိုင်မှုရပ်တည်မှုအခြေအနေဆိုရင်ရောဘယ်လိုများသုံးသပ်လို့ရမလဲရှင်
ဟုတ်ကဲ့သူတို့ကဒီကိုရောက်လာတာဒုက္ခတဲ့နဲ့များတယ်ဆိုတော့သူတို့အလုတ်ကိုင်းနေမှာပြီးတော့မှကြောက်တတ်တဲ့နေရာမှာလည်းအခက်အခဲတွေရှိပါတယ်။ဒါပေမဲ့ခုနလိုပါပဲကျွန်တော်ရေရှိအတွက်ကြည့်မယ်ဆိုလို့ရှိရင်တော်တော်လေးကောင်းတဲ့လက္ခဏာတွေကျွန်တော်တို့တွေ့ရတယ်။ကျွန်တ ကျွန်တော်မြန်မာပြည်အနေနဲ့ဝင်လာတဲ့မြန်မာပြည်အဲ့လိုကြည့်မယ်ဆိုလို့သူတို့ရေဘူးရအဖြစ်တော်တော်လေးသူတို့ကကြိုးစားမှုလည်းရှိတယ်ပြီးတော့မှပညာရေးကိုလည်းဦးစားပေးကြတာရှိတဲ့ဒီအမေရိကန်နိုင်ငံမှာပညာရေးပြီးတော့ဒီအခွင့်အရေးတွေကိုတုံးပြီးတော့မှသူတို့ရဲ့မိသားစုအတွက်ကိုယ်နိုင်ငံအတွက်ကိုပါသူတို့စဉ်းစားလာတယ်ကိုကျွန်တော်တွေ့ရတယ်ဆိုတော့အကောင်းတဲ့လက္ခဏာလည်းလို့ကျွန်တော်ပြောလို့ရပါတယ်ပြီးတော့ဒီ college သွားနှုန်းမဲ့ဖြစ်ဖြစ်high school ပြီးနှုန်းမဲ့ဖြစ်ဖြစ်ကြီးမဲ့ဆိုလို့ရှိရင် national rate တဲ့ American နိုင်ငံ national rate တဲ့မြင်းနေတယ်ဥမာဖြင့်မြန်မာကျွန်တော်တို့ဒီ college ဝင်နှုန်းက80ရာခိုင်နှုန်းရှိတယ်ဒါမဲ့လို့ဒီ national American တနိုင်ငံလို့ကြီးမဲ့ဆိုလို့ရှိရင်မနှင်းနှုန်းက68ရာခိုင်နှုန်းပဲရှိတယ်ဆိုတော့ကျွန်တော်တို့ကပို့ပြီးမှကောင်းနေတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်ဟုတ်ကဲ့
okay so ကိုလိုက်စားရုပ်အဖွဲ့အနေနဲ့အခုဒီ American ကိုရောက်နေကြတဲ့မြန်မာနိုင်ငံသားတွေရဲ့နေထိုင်မှုပေါ့နော်နှုံတွေအခုလိုမျိုးစာတန်းတွေကိုနှစ်ဆင့်ထုတ်ပြန်တာပါလားရှင
့် okay မနှစ်တော့လည်းထုတ်ပြန်ခဲ့ပြီပါပဲဒီနှစ်ဟာဆိုလို့ရှိရင်ထူချမ်းတာကကျွန်တော်တို့ college တန်းထုံးတွေပူတက်လာတဲ့ဟာကိုကျွန်တော်တို့တွေးရတယ်နောက်နှစ်တိုင်းမှာလည်းဒီလိုဆက်ပြီးတော့မှထုတ်ပြန်ဖို့ရကျွန်တော်တို့စစ်စီတော့ရှိပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ကိုလိုက်စားအခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင့်